American သမ္မတ Donald Trump ကနောက်သိထန်အမျိုးသားထောက်လှမ်းအကြီးအကဲဟာပြီးခဲ့တဲ့သတင်းပတ်တုန်းကသက်တော်ကြားလာပွဲတွေအတွင်းအထူးစံဆိုင်စစ်ဆေးမှုဟောင်း Robert Mueller ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်သူသမ္မတအပေါ်မှာအပြည့်အဝထောက်ခံသူတဦးလည်းဖြစ်ပါတယ် Texas ပြည်နယ်ကတက်ပြတ်ချင်းနဲ့အောက်လူတော်အမတ်ဖြစ်တဲ့တာဝန်ထမ်းဆောင်နေသူ John Ratcliffeကတနင်္လာနေ့ကတောက်ထစာတင်ခဲ့တဲ့မြူရာထောက်လိုင်းအကြီးကဒန်ကုတ်ချင်နေရာမှာအစားထိုးဖို့အတွက်သမရကအမြင့်ဆင်းတင်သွင်းတာကိုကျေးဇူးတင်ရှိကြောင်းနဲ့အခုလိုဒီဟာလုံးမှာထမ်းဆောင်မှုသမရရဲ့တောင်းဆိုချက်ကိုသူ့အနေနဲ့မြင်းပယ်လို့မရနိုင်ကြောင်းသူ့တွစ်တာမှာရေးသားခဲ့ပါတယ်။ Ratcliffe က2014ခုနှစ်ကအောက်လွတ်တော်အမတ်ဖြစ်နေရွေးချယ်တာခံခဲ့ရပြီးတော့အောက်လွတ်တော်ထောက်လိုင်းရင်းနဲ့တရားရေးကော်မတီတို့မှာအရေးကြီးတဲ့ရာထူးတွေကိုကန့်ထားတာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်ကြားသူကြီးဖြစ်တဲ့ Brett Kavanaugh ကိုအမြင့်ဆင်းတင်တဲ့မှုကအစသမရရဲ့ပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအဆုံးသမရထောက်ကိုအရာရာမှာထောက်ခံခဲ့ပြီးတော့ဈေးနှုန်းကျက်တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုပါဖျက်သိမ်းဖို့ထောက်ခံနေပြီးခဲ့သူဖြစ်ပါတယ်။သမရထောက်ညာလူလက်ခံချက်တင်ကစပြီးတော့သမရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့62ရာခိုင်နှုန်းဒီပါသဘောတူနည်းပြခဲ့သူလည်းဖြစ်ပါတယ် Ratcliffe ကအဆိုအရှိနေဖြစ်တဲ့လောက်ကန်ခဲ့သူဖြစ်ပြီးတော့ Texas ပြည်နယ် Heath မြို့တော်ဝင်ဖြစ်တဲ့တာဝန်ထမ်းဆောင်သူဖြစ်ပါတယ်